မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့အမှုကို ICJ အမှုစီးရင်တွေကနေပယ်ဖျက်ပေးဖို့မြန်မာနိုင်ငံကိုယ်စားရှောက်လဲတဲ့နိုင်ငံရေးဝန်ကြီးဒေါက်ဆန်းစုကြည်ကကြားနာပွဲနောက်ဆုံးရက်ကြာသာပတေးနေ့မှာတင်ပြသွားပါတယ်။မြန်မာနိုင်ငံကမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းတွေကြားစူးစမ်းတည်ဆောက်နေတဲ့ပြည်내တင့်မြတ်ရေးကိုထိခိုက်စေမဲ့လူရက်တွေကိုရှောင်ကျဉ်ဖို့ကိုလည်းသတိပေးပြောဆိုလိုက်တာပါ။ ICJ နောက်ဆုံးနေ့ကြားနာပွဲအတွင်းဒေါက်ဆန်းစုကြည်နဲ့ရှင်းနေသေးတဲ့တင်ပြလျှောက်လဲချက်ကောက်နှုတ်ချက်တွေကိုကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါတယ်
။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတွန်းတပ်ဖြတ်မှုကျူးလွန်ထားတဲ့အတွက်ဒီလူရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးမြန်မာနိုင်ငံကကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်တွေကိုချမှတ်ပေးဖို့အပြည်ပြည်ဆိုင်ရာတရားခွင်ရုံး ICJ မှာဂမ်ဘီယာကလျှောက်ထားတဲ့ပေါ်နှစ်ဖက်အပြန်အလှန်လျှောက်လဲတင်ပြချက်တွေကိုတရားသူကြီးတွေကြားနာတာကြာသာပြီးနေ့ကပြီးဆုံးသွားပါပြီ။ရိုဟင်ဂျာလူခေါ်ဆိုတော့ကိုလက်မခံတဲ့မြန်မာနိုင်ငံကူစားအခုကြားနာပွဲမှာအဆုံးသက်လျှောက်လဲတင်ပြသူကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါ
။ In accordance with Article 60, Paragraph 2 of the Rules of Court, for the reasons given during the hearing.
ဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိလုပ်တဲ့ကြားနာပွဲတွင်တင်ပြသွားတဲ့အကြောင်းကြားချက်တွေတင့်တော်တယ်လို့ရုံးတော်ကယူဆတဲ့တခြားအကြောင်းပြချက်တွေအတွက်တရားရုံးလုံထုံးလုံနေပြဋ္ဌာန်းချက်ပုံမှန်60စာပိုင်းနှစ်နဲ့အညီမြန်မာနိုင်ငံအနေနဲ့ရုံးတော်ကိုပန်ကြားလိုတာကတော့ဒီမှုကိုရုံးတော်ကကြားနာမယ်အမှုစင်းတဲ့ကနေပယ်ဖျက်ပေးဖို့တခြားတနည်းအနေနဲ့ဆိုရင်ဂမ်ဘီယာနိုင်ငံကတင်သွင်းထားတဲ့ကြားပြတ်အရေးယူဆောင်ရွက်ချက်တွေချမှတ်ပေးရေးပန်ကြားချက်ကိုပယ်ချပေးဖို့ဖြစ်ပါတယ်
။ရုံးတော်ကချမှတ်မဲ့ဆုံးဖြတ်ချက်ဟာကွဲပြားမှုတွေကြားကနေညီညွတ်မှုတည်ဆောက်နိုင်ရေးအထောက်အကူဖြစ်စေဖို့ဆုတောင်းပါကြောင်းဒေါက်တာစုကြည်ကပြောပြီးပြန်လည်တင်မြတ်ရေးထိခိုက်စေမဲ့လုပ်ရက်တွေနဲ့ပတ်သက်လို့လည်းသတိပေးသွားပါတယ်။
Steps that generate suspicion, sow doubts, or create resentment between communities who have just begun to build a fragile
foundation of trust. တကြီးခိုင်မာမှုမရှိလာသေးတဲ့အခြေခံအုတ်မြစ်ကိုစတင်တည်ဆောက်နေတဲ့လူမှုအတိုင်းဝိုင်းတွေကြောင့်တန်တရားဖြစ်ပေါ်စေမဲ့မယုံကြည်မှုတွေပြန့်ပွားစေမဲ့ဒါမှမဟုတ်ခံစားချက်ဖြစ်ပေါ်စေမဲ့လုပ်ရက်တွေဟာပြန်လည်တည်မြဲရေးကိုထိခိုက်စေနိုင်ပါတယ်။Arrogant Army နဲ့မြန်မာကာကွယ်ရေးတပ်ဖွဲ့တွေကမှဆက်ဖြစ်နေတဲ့လက်နက်ကိုင်ပြိပခအဆုံးတည်းရာကျမတို့နိုင်ငံအတွက်သိက္ခာအရေးကြီးပါတယ်။ဒါမဲ့ရခိုင်မြောက်ပိုင်းမှာ2016ကနေ2018ခုနှစ်ထိဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပြိပခမျိုးဖြစ်အောင်ပြန်ပြီးတော့မင်းမွေးတာမျိုးရှောင်ရှားဖို့ကလည်းဒန်းတူအရေးကြီးပါတယ်
။လူမှုဝန်ဝိုင်းတွေကပြန်လည်တင့်မြတ်ရေးအတွက်လှုပ်ဆောင်နေတာမှာမကြသေးခင်ကဘောင်းတော်မျိုးမှလုပ်တဲ့ဘလုံးပြိုင်ပွဲတစ်ခုမှာအဲ့ဒီဒေသမှနေထိုင်တဲ့လူမျိုးဘာသာပေါင်းစုံကအာကစားသမားတွေပွဲကြီးပရိသတ်တွေပါဝင်ခဲ့တာကိုနမူနာတစ်ခုအဖြစ်ဒေါက်ဆန်းစုကြည်ကပုံတွေကိုပြပြီးထည့်သွင်းပြောဆိုသွားပါတယ်။ UK နဲ့ American အပါအဝင်တခြားနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံမှာလည်းစစ်ဘက်တရားစီရင်ရေးစနစ်ရှိတဲ့အကြောင်းနဲ့အခြေခံဥပဒေရဖော်ဆောင်တဲ့ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထူထောင်ဖို့အလေးနဲ့ရှိတယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေခံဥပဒေကိုလူလူရှုမထားနိုင်လူလူရှုမထားသင့်ဘူးဆိုတာဒေါက်ဆန်းစုကြည်ကထောက်ပြပါတယ်။ပေါင်းတော်မှုနဲ့ကုတပြင်ကြီးရွာမှာဖြစ်ပျက်ခဲ့တာနဲ့ပတ်သက်လို့စစ်ခုံရုံးနဲ့စစ်ဆေးနေပြီးတီးခြားလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့နောက်ဆုံးအစီရင်ခံစာတရင်ဘက်အနေငယ်တွင်ထွက်လာပြီးရင်နောက်ထပ်စစ်ခုံရုံးတွင်စစ်ဆေးတာတွေရှိလာမယ်ဆိုတာအခိုင်အမာယုံကြည်တဲ့အကြောင်းလဲဒေါက်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံဘက်ကရှေ့အနေနဲ့အတံပေးအဖွဲ့ဝင်တူဦးဖြစ်သူမစ္စတာခရစ္စတိုဖာစတေဂါကဂျာတာဘီနီမနက်ပိုင်းဂမ်ဘီယာနိုင်ငံဘက်ကတင်ပြချက်ထဲမှာပါတဲ့ဂမ်ဘီယာကမြန်မာကိုတရားစွဲပိုင်ခွင့်ဆန်ရICJ ကဒီအမှုကိုလက်ခံစီရင်ပိုင်ခွင့်ဆိုင်ရာနဲ့မြန်မာနိုင်ငံအနေနဲ့ဂျာပြတ်စီမံဆောင်ရွက်ရမယ့်လုဆောင်ချက်တွေကိုချမှတ်ပေးရေးဂမ်ဘီယာနိုင်ငံကပန်ကြားထားတာတွေအပေါ်တစ်ချက်ချင်းတုံ့ပြန်ခြေပသွားပါတယ်။ကုလူတရားဆွဲရမှာဂမ်ဘီယာနိုင်ငံဟာလူမျိုးတွန်းတစ်ဖြတ်မှုဒါစီကာကိုရေးဆိုင်ရာနိုင်ငံတကာသဘောတူညီချက် Genocide Convention ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့တရားဆွဲဆိုတာမဟုတ်ဘဲနိုင်ငံတကာအဖွဲ့အစည်းတစ်ခုရဲ့ကိုယ်စားတရားဆွဲဆိုတာဖြစ်တယ်လို့ Mr. Steger ကထောက်ပြပြီးဒီအချက်ကြောင့်ဂမ်ဘီယာကမြန်မာကိုတရားစွဲပိုင်ခွင့်မရှိဘူးဆိုတာ ICJ ရုံးတော်မှာတင်ပြသွားပါတယ်။ဒီနေရာမှာသူအဓိကထည့်သွင်းဖော်ပြသွားတဲ့အဖွဲ့ကတော့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ပါ
။ It's accepted that the Gambia signed the application instituting proceedings in its own name.However, it's clear
from the Yasusubu Shotajegro, Gambiaga, Tunanga Amine, Lama Yetu, Timbiagare, Tabime, Tishotajego, OIC Koza, Timbiagere, OIC Yamungiane, Bananguji Taupana Pidesora, Meniga, General Timbiagere, Tautarima, Shishan Lili Duyapi, Chibare, Titautago, General Tapi, Matin Biarababu.
Pamaka William Shabuscaro, Gambia Yasuswe Jedima, Diga, Gugatare,ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်အစည်းအဝေးစာပါအားနည်းချက်တွေကိုထောက်ပြပြီး အခုနှစ်ပိုင်းတွင်မြန်မာနိုင်ငံမှာလူမျိုးတုံးတပြတ်မှုဆိုင်ရာယီမန်းချက်တွေပိုများလာတယ်ဆိုတဲ့ပြောဆိုချက်ကိုပယ်ချပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာမုန်းပြပြန့်အောင်လုပ်နေတယ်ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့တင်ပြချက်အပေါ်မှာလည်းပမ်မော့ကရှဘတ်စ်ကအခုလိုတုံ့ပြန်တင်ပြသွားပါတယ်
။ Mr. President and members of the court, hate speech is a phenomenon that's not reserved to Myanmar.Not only do we have hate speech in many parts of the world.
No, the Babati ne apo wen la khnya. Among saka so da Myanmar nanga ma ma phit ni de kaisa ta khu mho paw. Kaba niya a mya pya ma, nanga a mya pya ma, among saka so da de shi yong da ma ka paw. Di kaisa go taya upade aya belo kai twe lou saung tin ne so de apo swe nwe nyin khon ni ja da le a pyin than shi ni da ba. Di kaisa ha lwa lwa swa thauk paw pyo so kwin ne sai ne so bi tacho nanga ni ga pyo ja da taung shi ba de.
မြန်မာနိုင်ငံမှာအမုန်းစကားပြန်နေတာအဆိုးရွားမဟုတ်ပဲလူပုဂ္ဂိုလ်တူးချင်းစီရဲ့လုပ်ရဖြစ်တယ်ဆိုပြီးတော့လေပမ်မော့ကရှဘက်စ်ကထောက်ပြပြောဆိုသွားပါတယ် ICJ မှာဂမ်ဘီယာနဲ့မြန်မာတို့၃ရက်အတွင်းနှစ်ကြိမ်စီအတိအကျတင်ပြလျှောက်လဲကြပြီးတဲ့နောက်မြန်မာနိုင်ငံကကြားပြလိုက်တာလှုပ်ဆောင်အောင်အချက်တွေကို ICJ ကဆုံးဖြတ်ချမှတ်ပြီးဂမ်ဘီယာကလျှောက်ထားပန်ကြားတဲ့ပေါ်ကြားနာပွဲပြီးဆုံးသွားပြီဖြစ်ပါတယ်ဂမ်ဘီယာရဲ့ပန်ကြားချက်ပေါ်သတ်မှတ်ချက်တွင်ဆုံးဖြတ်ချက်ချမှတ်ပြီးအခုကြားနာပွဲလိုပဲအများပြည်သူဓာတ်ရိုက်သိရှိနိုင်တဲ့တရားခွင်မှာကြေညာမယ်လို့အဆုံးသတ်မှာ ICJ ခုံရုံးတော်ပါပရိကပြောသွားပါတယ်ခင်ဗျာ